Israel နိုင်ငံ Tel Aviv မြို့မှာရှိတဲ့မြန်မာတန်ရုံးနေနဲ့ Jordan နိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက် Jordan နိုင်ငံမှာနိုင်ငံတကာလေဆိပ်ပြန်ပြီးဖွင့်တဲ့အခါမြန်မာနိုင်ငံကိုပြန်လည်အောင်စီစဉ်ပေးမယ်လို့ပြောကြားလိုက်ပါတယ်။တက်ဆိုင်ရာကုမ္ပဏီကလည်းစီစဉ်ပေးမယ့်လေကြောင်းလိုင်းကိုမြန်မာအစိုးရကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်နဲ့ချိတ်ဆက်ပြီးတော့ထွက်ခွာနိုင်အောင်စီစဉ်ပေးမယ်လို့လည်း Israel နိုင်ငံဆိုင်ရာမြန်မာတန်ရုံးက VOA မြန်မာပိုင်းကို email ကနေတဆင့်အကြောင်းကြားပါတယ်။ Jordan နိုင်ငံ Amman မြို့တော်မှာရှိတဲ့နိုင်ငံတကာလေဆိပ်ပြန်ပြီးဖွင့်တဲ့သတင်းကိုစောင့်ကြည့်နေပြီးစာချုပ်တက်တန်းပြည့်လို့နေရပြန်လို့တဲ့မြန်မာအလုပ်သမားတွေရဲ့ရှင်းကိုလည်းသက်ဆိုင်ရာစက်ယုံတွေစီကနေတောင်းခံထားပြီးဖြစ်ကြောင်းလည်းပြောပါတယ်။သက်ဆိုင်ရာကုမ္ပဏီနဲ့မြန်မာနိုင်ငံကဆစ်လွတ်တဲ့အလုပ်သမားအေဂျင်စီတို့ကြားအခုကိစ္စကိုညှိနှိုင်းကြရမှာဖြစ်ကြောင်းလည်းနိုင်ငံတော်နဲ့တန်ရုံးဘက်ကနေလိုအပ်တဲ့ကိစ္စရပ်တွေကိုကူညီဆောင်ရွက်ပေးသွားမယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးက VOA မြန်မာပိုင်းကိုအကြောင်းပြန်ကြားလိုက်တာပါ။COVID-19 ကြောင့်တည်ဆုံးရသူအနည်းဆုံး6ဦးနဲ့ coronavirus ပိုးကူးစက်ခံရသူ1000ဝန်းကျင်ရှိလာတဲ့ Jordan နိုင်ငံမှာလုပ်ငန်းခွင်တချို့ရန်နာထားတဲ့အတွက် Jordan မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ပြီးဒုက္ခရောက်ကုန်ကြတာပါသူတို့ကိုမြန်မာနိုင်ငံအမြန်ဆုံးပြန်ပြီးခေါ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ် Jordan နိုင်ငံနဲ့မြန်မာဆိုအကြားတည်ဝင်တန်တမန်အဆက်အသွယ်မရှိပေမဲ့ Israel နိုင်ငံဆရာမြန်မာတန်ယုံဘက်ကမြန်မာနိုင်ငံသားတွေအတွက်မူပေါင်းအတွင်းကနေဆောင်ရွက်ပေးနေတယ်လို့လဲဂျွန်လ26ရက်နေ့ကတန်ယုံကြေညာချက်မှာဖော်ပြထားပါတယ်